ပြင်းပြင်းနဲ့ဖပုံခရိုင်တွေကကလော်ဒီကြီးရွာကိုစစ်ကောင်စီတပ်တွေမတ်လ9ရက်နေ့ညပိုင်းကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကလေးငယ်တဦးအပါအဝင်အရသား9ဦးတေဆုံးခဲ့ရတယ်လို့ကရင်ငင်းညာရေးအထောက်အကူပြုကွန်ရက်အဖွဲ့ KPSN ကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
။ကရင်ပြည်နယ်ဖပုံခရိုင်တွင်းကကလော်ဒေးကျေးရွာဘက်ကိုစစ်ကောင်စီတပ်တွေကစနေနေ့ညကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်နှစ်နှစ်သမီးရွယ်ကလေးငယ်တဦး၅နှစ်သမီးရွယ်ကလေးငယ်တဦးနဲ့ကိုဝင်ဆောင်အမျိုးသမီးတဦးပါဝင်စုစုပေါင်းအမျိုးသမီး၅ဦးနဲ့အမျိုးသား၂ဦးထိမှန်သေဆုံးပြီး၄ဦးအပြင်းထန်ဒဏ်ရာရရှိခဲ့ကြောင်းကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူနော်ဝါခူရှိကအခုလိုပြောပြပါတယ
်။ဟုတ်ကဲ့၅ရက်နှစ်ပါနော်မနေ့ညက9နှစ်ရွယ်ခွဲမှာဒီကလက်နက်ကြီးကိုယ်ကပြည်ပြီးတော့ရွာသားတွေအားလုံးခုနရပါတော့။ခုနရဆုံးသွားတယ်။ခလေးနဲ့အမျိုးသမီးများတယ်။ဇန်ရတရားအားလုံး၄ယောက်သူကအဲဟိုဆွေရတဲ့ခင်ကြီးခင်ကြီးဖြစ်ရပါတော့။အခုကရွာသားတွေကိုပဲပို့ပြီးတော့သူတို့ထားခဲ့ဖြစ်ရပါတော့။အရေကတော့အဲ့မှာလက်နဲ့ကြည့်တော့ပြစ်ချရတယ်။မဲ့ရွာထဲမှာတော့မဟုတ်ဘူးပါတော့။သူကလည်းမှာပြီးတော့အဲ့ဒီဟိုဘယ်လိုပြောမလဲ။ကျားနီနာမှာပေါ့နော်ဒီဒါမဲ့ကသူကသူ့ရွာထဲမှာတကယ်အဲ့လိုမျိုးပြစ်ချတာပုံများတယ
်ပြီးခဲ့တဲ့လတုန်းကတော့ KNU ထိန်းချုပ်ရာနယ်မြေထဲမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုလေကြောင်းကနေတိုက်ခတ်မှုတွေကြောင့်အရက်သား6ဦးသေဆုံးခဲ့တယ်ဆိုပြီး KNU ဘက်ကသတင်းထုတ်ပြန်ထားပါတယ်အခုတော့တနေ့လည်းအရက်သား9ဦးသေဆုံးတာကတော့များပြားတဲ့အရေးအတွက်ဖြစ်တယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကလည်းအခုလိုပြောပြပါတယ်
အဲ့တော့ခုကတော့ညတော့ဖြစ်တဲ့ဟာဆိုတော့လေတော်တော်များတဲ့ဥစ္စာဥည်ရယ်ဒီကျူးကုတူကြားလက်နဲ့ကြီးနေပြတာတွေကတော့ရန်တန်းပြတဲ့အခါကျတော့အဲ့ဒါကနကနဖြစ်နေကြဒီလိုကတော့အဲ့ဒီကတော့ပြတ်မထားတာတော့လုံးဝရှုပ်ချတယ်ဒီပြောတယ်ဆိုတာကအခုပထမချင်းလည်းမဟုတ်တော့ဘူးလေတောက်လျှောက်ပြောနေကြပါလေသူတို့ညာလည်းပဲအဲ့ဒါတွေကတစ်ခါမှလည်းပြန်ပြီးတော့ရော့ကျလိုက်တယ်လို့သူတို့မြင်အောင်ဆိုတဲ့အခါကထပ်တစ်ခါပို့ပြီးတော့ဆိုးရတယ်နေထားမှရှိတယ်ကျွန်တော်တို့ကတော့အဲ့ဒါကိုတော့လုံးဝအောင်လို့ကန့်ကွက်လို့ပြောမှာပါနော်
တိဆုံးသွားသူတွေကတော့ကလော်ဒီကျေးရွာနေထိုင်နေတဲ့အသက်2နှစ်အရွယ်နော်တာလူအသက်5နှစ်အရွယ်နော်ထူဖော်အသက်14နှစ်အရွယ်နော်တင်နီလာဝင်းစတဲ့အသက်မပြည့်သေးသူ3ဦးအပါအဝင်9ဦးတိဆုံးခဲ့တာပါ၄ဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိပြီးစိုးရိမ်ရတဲ့အခြေအနေတွေပါရှိနေပါတယ်ပြီးခဲ့တဲ့လတုန်းကတော့စစ်ကောင်စီဘက်ကညဘက်အချိန်လေကြောင်းကနေတက်ခတ်ခဲ့တာကြောင့်ဖပွန်ခရိုင်ဒွေလိုမြို့နယ်မာထောကျေးရွာအုပ်စုတဒွန့်ခိုကျေးရွာမှာကျေးရွာသား2ဦးတိဆုံးပြီး6ဦးဒဏ်ရာရခဲ့ပါတယ်ဇန်နဝါရီလထဲမှာတော့ဖပုံခရိုင်ထဲမှာပဲ3လသားရွယ်ကလေးငယ်တဦးနဲ့အမျိုးသမီးတဦးသေဆုံးပြီး9ဦးပြင်းထန်တဲ့ဒဏ်ရာရခဲ့ပါတယ် KNU တပ်မှ9ထိန်းချုပ်ရာဖပုံခရိုင်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ KNU လက်အောက်ခံတရင်မျိုးသားလွတ်မြောက်ရေးတပ်တွေဟာနေ့စဉ်ဒီပါတိုက်ပွဲတွေဖြစ်နေပါတယ်ရှင်